မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်တွေအခုနားဆင်နေရတာကတော့ VOA American တမ်းပဲဖြစ်ပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဥကျော်ဇန်သားရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာတို့ကိုလည်းနားဆင်ရမှာဖြစ်ပါတယ်ဥကျော်ဇန်သားရဲ့မြမအရေးသုံးသပ်ချက်မှာတော့
ပလောင်ကတော့ဒီအများခေါ်တဲ့စကားလုံးပါသူတို့ကဒီပမာလေးခေါ်တဲ့ပလောင်လို့ခေါ်တဲ့ကျွန်တော်ကိုကိုခေါ်တာတော့တအားပေါ့လေပလောင်ပြင်းတယ်လူမျိုးတက်ဦးဆောင်တဲ့ဒီကျွန်တော်တတ်မတော်
တအားပလောင်တက်ဦးဥက္ကဋ္ဌတက် iPhone နဲ့ဆွေးနွေးမေးမြန်းမှုကိုဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မှာနားဆင်ကြရမှာပါအခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်စက်တင်ဘာလ9ရက်ထိုင်းနိုင်ငံထုတ် The Nation သတင်းစာကဆောင်းပါရှင်ကျော်စံဝေရေးသားတဲ့မြန်မာ Nationwide Ceasefire A Second Chance at Peace မြန်မာနိုင်ငံလုံးအဖြစ်ရရေးငြိမ်းချမ်းရဖို့ဒုတိယအခွင့်အရေးလားဆိုတဲ့အမြင်ကိုကောက်နှုတ်တင်ပြပါမယ်နိုင်ငံလုံးဆိုင်ရာအပြစ်ရစဲရေးညှိနှိုင်းအဖွဲ့ NCCT နဲ့ပြည်ထောင်စုငြိမ်းချမ်းရေးအလုံးမှုဆောင်ကော်မတီတို့ဟာပြီးခဲ့တဲ့ဩဂတ်စ်လလယ်မှာ၅ချိန်မြောက်တွေ့ဆုံပြီးနိုင်ငံလုံးအပြစ်ရရေးသဘောတူညီချက်လက်မှတ်ထိုးဖို့နီးပြီလို့ကြေညာခဲ့ပါတယ်။အစိုးရဘက်ကတိုင်းရင်းသားတွေတောင်းဆိုနေတဲ့ Federal စနစ်ကိုမူအဖြစ်လက်ခံတယ်လို့ပြောဆိုပြီးအပြစ်ရရေးသဘောတူညီချက်မူကြမ်းကိုအော်တိုဘာလကုန်လောက်မှာလက်မှတ်ထိုးဖို့မှန်းထားပါတယ်။ဒီသဘောတူညီချက်သာရလာခဲ့ရင်တိုင်းရင်းသားတွေနဲ့နိုင်ငံရေးဆွေးနွေးပွဲကိုဆက်သွားနိုင်ပါမယ်။ဒါပေမဲ့ Federal စနစ်ကိုဘလို့ကျင့်သုံးမလဲ Federal တက်မတော်ဆိုတာဘာလဲနောက်ပြီးလူပေါ်မူတည်နေတဲ့ဆွေးနွေးပွဲတွေမှာအဲ့ဒီလူတွေမရှိတော့ရင်လဲဆက်လက်လှုပ်ဆောင်သွားဖို့ဘလို့လုပ်မလဲဒုက္ခသည်နဲ့ IDB အရေးဘလို့ဖြည့်ရှင်းကြမလဲဆိုတာကတော့မရေရာသေးပါဘူး Federal စနစ်ကြောင့်ပြည်ထောင်စုပြိုကွဲမယ်လို့အစိုးရအဆက်ဆက်နဲ့တက်မတော်ကမြင်နေတာကနေအခုလိုမူအားဖြင့်လက်ခံတာကအရေးကြီးတဲ့အပြောင်းအလဲတစ်ခုဖြစ်ပေမဲ့လူမျိုးနဲ့နေထိုင်ရာကိုအခြေခံထားတဲ့လက်ရှိ Federal စနစ်ကိုလိုလားနေတဲ့တိုင်းရင်းသားတွေရဲ့နားလည်မှုမှာကွဲပြားမှုတွေရှိနေပါတယ်။ဘာဖြစ်လို့လဲဆိုတော့လူမျိုးကြီးတွေထဲမှာလူမျိုးစုလေးတွေရှိနေတဲ့အတွက်အာဏာခွဲဝေရေးနဲ့နယ်နိမိတ်သတ်မှတ်ရေးဘလို့ဖြစ်မလဲဆိုတာမခံမနိုင်တဲ့အပြင် Federal စစ်တပ်ဆိုတာနိုင်ငံသားအလုံးကိုလူမျိုးမခွဲဘဲလက်ခံတဲ့စစ်တပ်လားလူမျိုးအလိုက်စုစည်းမဲ့စစ်တပ်လားဆိုတာကလည်းမရှင်းပါဘူး။အခုလက်ရှိမှာဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေဆွေးနွေးနေကြပေမဲ့နောင်တက်လာမဲ့အစိုးရကဘလို့ဆက်လုပ်မယ်ဆိုတာလည်းမသေးကြပါဘူးတဲ့အခုလိုစိန်ခေါ်မှုတွေလှုပ်ရှားတွေအများကြီးရှိနေပေမဲ့လည်းယုံကြည်မှုတိဆောက်တာကနေတဆင့်မြန်မာနိုင်ငံမှာဇပွဲဝိုင်းထိုင်ဆွေးနွေးပြီးငြိမ်းချမ်းရဖို့ဒုတိယအကြိမ်အခွင့်အရေးရတာဖြစ်တယ်ဆိုပြီးအဆုံးသတ်ထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ DPA သတင်းက Military State Draws Recruits in Post Janta မြန်မာစစ်ဆိုးရခင်နောက်ပိုင်းမြန်မာစစ်တပ်ကိုဝင်လို့သူများနေစေဆိုတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။အခုလက်ရှိမှာစစ်တပ်ကတူတက်မဲ့သူတွေကိုကျူရှင်ပေးနေတဲ့တက်ကြကြီးဟောင်းဥမောင်တန်းကဝင်ခွင့်စာမေးဝတ်စစ်ဆေးမှုတွေကမရင်းနှီးသူတွေအတွက်အခက်ခဲပါတယ်လို့ပြောပြီးစထားပါတယ်။ရှောက်ထားသူအများစုကစစ်တပ်ကအရာရှိဖြစ်ရင်အနာဂတ်အတွက်ကောင်းပြီးလုံခြုံစိတ်ချရတဲ့အတွက်တက်ကြတာပါ။စစ်တပ်ကတူစစ်ဆေးတက်ကတူနဲ့စစ်နည်းပညာတက်ကတူတွေကတစ်နှစ်တစ်နှစ်ကိုဗိုလ်လောင်းထောင်နဲ့ချီပြီးမွေးထုတ်ပေးနေပါတယ်။စစ်ဆိုးရလက်အောက်မှာတက်မတော်ကိုဝင်တဲ့သူတွေဟာတိုင်းပြည်ကိုကာကွယ်ဖို့တဲ့သူတို့အတွက်အခွင့်အရေးရဖို့ဝင်ကြတာဆိုပြီးကာကွယ်ရေးဦးစီးချုပ်ဟောင်းဦးတင်ဦးကိုကိုကပီဖော်ပြထားပါတယ်မြန်မာစစ်တပ်ကသူတို့ကိုတစ္ဆာရှိတဲ့သူဆိုပြီးသူကောင်းပြုပြီးတခြားသူဆိုရင်တော့ဒုက္ခရောက်အောင်လုပ်တဲ့စုပေးတံပေးလမ်းစဉ်ကိုအကျဉ်းသုံးချောင်းရေးသားထားပါတယ်ဒါပေမဲ့ပြီးခဲ့တဲ့အပတ်ကစစ်တပ်ကသူ့ရဲ့ပုံရိပ်ကိုတိုးတက်အောင်လုပ်တဲ့အနေနဲ့နှစ်90ကျော်အတွင်းပထမဦးဆုံးအမျိုးသမီးဗိုလ်လောင်းနေဘွဲ့ပေးခဲ့ပါတယ်အဲ့ဒီထက်ကပိုလောင်တူရဲ့မိခင်ကတော့သူသမီးဘဝရှေ့ရေးအတွက်ပူစရာမလိုတော့ဘူးသူသမီးအတွက်အမှန်ကန်တဲ့လမ်းကြောင်းကိုရွေးပေးခဲ့တယ်လို့ယုံကြည်ပါတယ်တချို့သူတွေကတော့ဘဝရှေ့ရေးအတွက်ကောင်းမွန်မဲ့တန်းပြည့်ဖြတ်တဲ့အထက်မပါခြင်းနဲ့အတွက်စစ်တပ်ကိုမဝင်ကြဘူးလို့ရေးသားထားပါတယ်တချို့တွေကဆိုးဆိုးမမရတဲ့သားတွေကိုစစ်တပ်ထဲပို့လိုက်တာတချို့ဗိုလ်ကြီးဖြစ်ပြီးအခုတော့ရုရှားမှာမဟာဘွဲ့အတွက်သင်တန်းတက်နေပြီလို့ဆိုပြီးအဆုံးသတ်ထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာအကြောင်းနားဆင်ကြကြရတာဖြစ်ပါတယ်အခုအလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်ဒေါ်လှလှတန်းကဂျော့ချ်ဂရုနဲ့အတူတင်ဆက်ထားတာပ
ါဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Make a killing
ဖြစ်ပါတယ်စာလုံးပေါင်းက MAKE make ကတခုခုကိုပြုလုပ်တာA ကတခု K-I-L-L-I-N-G killing ကတချင်းလို့လုံောက်ဒီပေရပြီးမယ်လို့လေဒီနေရာမှာတော့ K-I-L-L-I-N-G killing ဒီပေကအမျက်အများကြီးရလိုက်တာ ဝေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးကောက်ထေးပဲကငွေအများကြီးရလိုက်တာပေါ့။ idiom အသေးပဲကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတူဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တူကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြက်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်ဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
လူတူဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမျက်မြင့်မြက်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ
make a killing
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်းနဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့ဥကြော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံအတိုင်းအတာလက်နက်ကင်အင်အားစုတွေထဲမှာနောက်ဆုံးမှထွက်ပေါ်လာပြီးတိတ်မထင်ရှားခဲ့ဘူးလို့ဆိုရမယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဟာအခုချိန်မှာအစိုးရတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။လောလောဆယ်မှာအချိန်ကြီးအတွက်အများဆုံးဖြစ်နေတယ်လို့တောင်ဆိုရမယ်ထင်ပါတယ်။ဒီအင်အားစုဟာဘလို့ကြောင့်ပေါ်ထွက်လာတယ်လဲ။ဘာကြောင့်မပြေလည်နိုင်တာတလဲဆိုတဲ့တအောင်ပလောင်တပ်ဦးဘက်ကသဘောထားကိုဥက္ကဋ္ဌတအိုက်ဖုန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။
ကျွန်တော်ပထမဆုံးသိချင်တာကတော့တအိုက်ဖုန်းတို့ရဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးဆိုတာဟာအခုမြန်မာနိုင်ငံမှာကြားခဲ့ဖူးတဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေထဲမှာနောက်ဆုံးပေါ်ထွက်လာတဲ့နောက်ဆုံးကြားလာရတဲ့နာမည်တစ်ခုဆိုရင်ပန်းမယ်မဟုတ်ဘူးထင်ပါတယ်ဘယ်လိုပေါ်ပေါက်လာတယ်ဆိုတော့အကျဉ်းလေးရှင်းပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တအောင်ပလောင်မြို့တော်တော်လှန်ရေးသမိုင်းစတာ1963 January စနေနေ့မှာကျွန်တော်တို့ပလောင်မြို့တာတပ်ဖွဲ့ကနေကျွန်တော်စတယ်အဲ1997ခုနှစ်မှာဒီ PSRA PSRO ကနေတော့ဒီနာဖာနဝဒနဲ့ပြခရဲ့ဆေးလုတ်သွားတယ်အဲ2005ခုနှစ်မှာဒီလက်နေအပွဲခန္ဓာလုတ်လိုက်ရတယ်ကျွန်တော်အခုဥဆောင်နေတဲ့တောင်မြို့တာလူမျိုးရေးတမတော်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးကကျွန်တော်တို့1992ကနေကျွန်တော်မန္တလေးမှာစတင်ပြီးတော့တည်ထောင်တာတဲ့အဖွဲ့ဖြစ်ပါတယ
်ဟုတ်ကဲ့တအောင်းနဲ့ပလောင်ဘာကွဲပြားလဲခင်ဗျာဘယ်လိုခြားနားလဲ
ပလောင်ကတော့ဒီအများခေါ်တဲ့စကားလုံးပါသူတို့ကဒီပမာလေးခေါ်တဲ့ပလောင်လို့ခေါ်တယ်ကျွန်တော်တို့ကိုကိုခေါ်တာတော့တအောင်းပေါ့လေပလောင်ပြည်နယ်လူမျိုးရေးတပ်ဦးဦးဆောင်တဲ့ဒီကျွန်တော်တမတော်ကပလောင်ဆိုတာမဟုတ်ပဲနဲ့ကျွန်တော်တအောင်းဆိုတာပြန်ပြီးတော့တုံးတယ်တအောင်းမျိုးတာလူမျိုးတမတော်ဖြစ်သွားတယ်ခင်ဗျာ
တစ်ချိန်တုန်းကတိုက်ဖုံးကိုမိုင်းအိုက်ဖုံးလို့လူတွေကစီးကြပါတယ်အဲ့ဒီအချိန်တုန်းကမိုင်းအိုက်ဖုံးတို့ဟာဝနဲ့အတော်လေးနှိစက်တဲ့အင်အားစုဖြစ်တယ်ဘာသာစကားအဖြစ်ယဉ်ကျေးမှုအဖြစ်လည်းအတော်လေးနှိစက်တယ်လို့ပြောမှုတွေထင်ပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာဒီဝနဲ့နှိစက်တာအထူးသဖြင့်ကျွန်တော်ဟိုနှိစက်တာတော့ဒီအခုလက်ရှိဝအမျိုးသားအဖွဲ့ချုပ်ဝအမျိုးသားတမတော် WNO WNA ပေါ့လေကျွန်တော်ပို့ပြီးတော့နှိစက်တယ်အဲကျွန်တော်တို့လည်းဒီဝါပလောင်မွန်ကရာမွန်ခမမြို့နယ်စုဖြစ်တယ်ဆိုတော့ဒီဘာသာရေးရရောဟိုဒီစကားရရောတော်တော်မြစ်ဆက်တယ်လို့ကျွန်တော်ပြောလို့ရတယ်ကျွန်တော်နာမည်ကတော့ဒီချိန်တုန်းကမိုင်းအိုက်ဖုန်းခေါ်တယ်ဆိုတော့ကျွန်တော်တို့ပလောင်စဉ်အမျိုးသားစဉ်တော့ရှေ့ကမိုင်းပေါ့လေအမျိုးသမီးစဉ်လွေပေါ့ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့ဒီတပ်ဖက်ဆိုင်ရာနိုင်ငံရေးပါတီနဲ့ဆိုင်ပတ်သက်လာရင်တော့ကျွန်တော်တို့အရာရှိဖြစ်လာပြီဆိုတော့ဒီမိုင်းအစားကိုကျွန်တော်တို့အားကိုအစားပြန်ပြီးတော့အသုံးပြုတာဖြစ်တယ
်မြန်မာနိုင်ငံအစိုးရကသူတို့ဖွဲ့စည်းပုံဥပဒေအရပြည်နယ်ဒေသကြီးတွေမှာရှိတဲ့လူမျိုးစုတချို့ဘလောင်အပါအဝင်ကိုကိုယ်ပိုင်အုပ်ချုပ်ရေးရာအထူးတွေသားအဖြစ်အုပ်ချုပ်ခွင့်ပေးထားတယ်ဆိုတာသိရပါတယ
်
အဲ့ဒါကိုကျန်တဲ့လူမျိုးစုတွေတော်တော်များများလက်ခံကြပါမယ်တအောင်းတို့ကဘာကြောင့်လက်မခံနိုင်ကြတာလဲခင်ဗျာ
အဲ့တော့ဒီတော့2018ပြောင်းကနေတတ်မှတ်ထားတဲ့ကိုပိုင်းအချုပ်ခွင့်ရဒေတာဖြစ်တယ်ခင်ဗျာနမ်စန်းနဲ့မန်တုံးကနမ်စန်းနဲ့မန်တုံးကတော့ကျွန်တော်အဓိကပလောင်တွေလူတို့တဲ့ချင်းချတဲ့နေရာဖြစ်ပေမဲ့လည်းဒီလူမျိုးနေရာဒီမျိုးနယ်တိတိလေးမျိုးနယ်မှာပဲကျွန်တော်ပလောင်ကိုပိုင်းအချုပ်ခွင့်ရမြို့နယ်ကိုတတ်မှတ်ထားတယ်ဆိုတာတော့ကျွန်တော်ထင်တာအင်မတန်မှဟိုတရားမျှတမှုမရှိဘူးလို့ကျွ ်ပါဘူးဒါပေမဲ့ဒီလိုမျိုးပဲဒီလွယ်လွယ်လေးနဲ့ဒီဟိုကိုပိုင်းအုပ်ချုပ်ရေးမြို့နှမြို့လောက်ပဲတတ်မှတ်ပြီးတော့ကျန်းတဲ့နေရာတွေကြတော့အထူးသဖြင့်ပလောင်တွေအများကြီးနေထိုင်တဲ့မြို့တွေကြတော့ဘာမှဟိုတတ်မှတ်မှုမရှိပဲနဲ့ဘာမှပတ်သက်မှုမရှိတဲ့ပုံစံတတ်မှတ်ထားတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒါကိုတော့တရားမျှတမှုမရှိဘူးလို့ကျွန်တော်ဒီလိုပဲမြင်တယ်ဒါကိုကျွန်တော်တို့ဆက်လက်ပြီးတော့ပုံမောပဲကိုပိုင်းအုပ်ချုပ်ခွင့်ရအောင်တနည်းအားဖြင့်ပြောရရင်ကိုကံကြမ္မာကိုဖန်တီးနိုင်တဲ့ပုံစံနဲ့ကျွန်တော်ဆက်လက်ပြီးတော့တော့ပြပေါ်ရင်တောင်းဆိုမယ်လို့ကျွန်တော်ဒီလိုမျိုးပဲဆက်မှတ်ထားတာ
ဖြစ်တယ်။ဘယ်လိုဖြစ်နိုင်မလဲအဲ့ဒီတော့ရှမ်းတိုင်းရင်းသားတွေနဲ့ရောနှောနေထိုင်နေတဲ့နေရာတွေကပလောင်တိုင်းရင်းသားတွေကိုကိုပိုင်းဥချုပ်ခွင့်ရအောင်ဘယ်လိုဖန်တီးနိုင်မလဲ။နေမြေအဖင်းကသူတို့ကဟိုဘက်မှာနေတာကိုဆိုတော့ဘာလို့တောင်းဆိုလိုတာလဲအဓိကသူတို့နေတဲ့နေရာကိုလည်းပဲပလောင်ဥချုပ်ရဒေသမှာထည့်ပေးပါလို့မတောင်းဆိုဘူးလို့တာရဲဖုန်းကပြောပါတယ်။အဲ့တော့ဒါပေမဲ့သူတို့ကိုယ်ပိုင်အုပ်ချုပ်ရေးလဲလူကျင်တယ်ဆိုတော့ဘယ်လိုဆောင်ရွက်ရင်ဖြစ်နိုင်မလဲလို့ထင်ပါလဲ။နီလန်ကဘယ်လိုနီလန်နဲ့လုပ်ရမလဲဒါကိုအကောင့်တွေဖော်ရမလားခင်ဗျာ
။ဒါတော့ဒီနီလန်ကတော့အမျိုးမျိုးရှိပါတယ်။တွေးဆွန်ဆွေးနွေးပြီးတော့ဟိုအပြန်လာနားလည်မှုနဲ့အပြန်လည်ဟိုညှိနှိုင်းမှုနဲ့ကျွန်တော်တို့ညှိနှိုင်းလို့ရတယ်အပိုင်းလည်းအများကြီးရှိတယ်။တစ်ဖက်မှာလည်းဒီလိုမျိုးနေရာဒီလိုမျိုးဒီအခြေမျိုးမှာတော့ဟိုဒီလိုတာညှိနှိုင်းဖို့အတွက်ကကျွန်တော်အခြေအနေထဲမှာဟိုညှိနှိုင်းဖို့အခြေလဲအမှန်တမ်းမှာအာနဲ့ရိမတမ်းမှာလက်ခက်ခဲတဲ့အကြားထဲမှာဖြစ်နေတော့ဒါကိုကျွန်တော်တို့ပြောဖို့ဟို sorry တယ်ကျွန်တော်ပြောလို့ရတယ်ဒါပေမဲ့ခုနကျွန်တော်ဆိုတော့ပြောချင်တာကလေကိုပိုင်းအချုပ်ခွင့်မြို့နယ်နှစ်ခုပေးထားပေမဲ့လည်းကျွန်တော်တို့ကျင်းနဲ့လျောက်အောင်အနေထားမျိုးမရှိသေးဘူးလို့ကျွန်တော်ပလောင်အများကြီးကဒီလိုခံယူတယ်ဒီလိုပဲကျွန်တော်တို့ခံယူကြည့်တယ
်ဟုတ်ကဲ
့ဒါကြောင့်ကျွန်တော်တို့ကဒီလိုမျိုးပို့ပြီးတော့ကိုပိုင်းအချုပ်ခွင့်ရဒေတာကိုပိုင်းအချုပ်ခွင့်ရမြို့နယ်ကိုကျွန်တော်တိုးချက်နိုင်မယ်ဆိုတော့ကျွန်တော်အားလုံးကစာနာတဘောထားရှိပါတယ်ခင်ဗျာ
ဟုတ်ကဲ
့ဒါကိုလည်းကျွန်တော်ဆက်လက်ညှိနှိုင်းရမှာပါ
ဟုတ်ကဲ
့ရောအဆွေရနေရောပေါ့လေ
ဟုတ်ကဲ့အဲ့တော့အခုညှိနှိုင်းနိုင်တဲ့အလားအလာမရှိဘူးလားအခုလူမျိုးစုတော်တော်များများဟာညှိနှိုင်းဆောင်ရွက်နေရပါတယ
်မရှိသေးဘူးခင်ဗျာကျွန်တော်တို့ကပုံဝင်လင်ပြောမယ်ဆိုတော့2023ဇွန်လကျွန်တော်တရားဝင်ဒီပြည်နယ်အဆင့်တွဲဆောင်ဆွေးနွေးပွဲမှာကျွန်တော်တရားဝင်တင်ပြတာတွေရှိတယ်ဒါတွေကဦးအောင်မင်းပြောတာကတော့ဒီUPWC ကဟိုလိုရာထက်အများကြီးတောင်းတယ်ဆိုတဲ့ဟာကိုသူတို့ပြောတာဖြစ်တယ်အမှန်မှာတော့ဒါကိုကျွန်တော်တို့တောင်းတာမဟုတ်ဘူးဒီလိုမျိုးရှစ်မျိုးနဲ့ကုမျိုးနဲ့မှာရှိနေတဲ့ပလောင်တွေကိုပြန့်နှံ့နေတဲ့ပလောင်တွေကိုကျွန်တော်စီယုံရေးစီယုံခွင့်ရအောင်ကျွန်တော်တောင်းဆိုတာဖြစ်တယ်အဲ့လိုမျိုးစီယုံခွင့်ရရင်လည်းလူတို့ရဲ့စံနာတဘောထားကိုလည်းကျွန်တော်ကောက်ယူချင်တာဖြစ်တယ်လို့ကျွန်တော်ပြင်ပြတာဖြစ်တယ်ဒါပေမဲ့အဲ့လိုမျိုးတစ်ဖက်မှာလည်းကျွန်တော်ရဲ့ဒီမိနောင်ရှမ်းတဲ့ပုံမှာကျွန်တော်အပေါ်မှာနားလည်မှုလွှဲအောင်ဆိုပြီးဟိုကလောင်တွေကရှစ်မျိုးနဲ့ကိုးမျိုးနဲ့တောင်းပြီးတော့ကျွန်တော်အဆွေရပဲပေးနိုင်မလဲဆိုတော့လွယ်လွယ်နဲ့အဲ့လိုပြောတယ်ဆိုတော့ကျွန်တော်တင်တာတော့လုံးဝဖြစ်တင်မလို့ကျွန်တော်တို့ပဲပုံတန်ထားတယ
်ဆိုတော့အခုတိုင်းရင်းသားတွေရဲ့အဖွဲ့အစည်းကြီးတွေပေါ့လေ UNFC တို့လိုတိုင်းရင်းသားတွေစုပေါင်းဖွဲ့စည်းထားတဲ့အဖွဲ့တွေရှိရဲ့အဲ့ဒီအဖွဲ့တွေထဲမှာတအောင်ဤလွတ်မြောက်ရေးတအူကလည်းအဖွဲ့ဝင်တစ်ခုဖြစ်ပါတယ်မဟုတ်ဘူးလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီဟာနဲ့တစ်ဆင့်ဆက်ပြီးတော့ညှိနှိုင်းလို့ကမဖြစ်နိုင်ဘူးလားဒီကိစ္စကိုအသေးစိတ်ဆွေးနွေးမယ်ဆိုတာ
ကျွန်တော်အချင်းချင်းညှိနှိုင်းလို့ရတယ်လို့ကျွန်တော်မြင်တယ်အဓိကတော့ဒီဆွေးရနယ်ပြည်လဲဖို့လိုတယ်နောက်ဆက်တွဲတွေကကျွန်တော်အချင်းချင်းကျွန်တော်ညှိနှိုင်းပြီးတော့ပုံမိုးလွယ်ကူမယ်လို့တော့ကျွန်တော်ဒီလိုပဲမြင်တယ်ခင်ဗျာ
ဟုတ်ကဲ့ဒါပေမဲ့အခုကြားနေရတာကညီညာရေးအတွက်အလားအလာဘယ်လိုကောင်းတယ်လို့ပြောတာလက်နက်ကင်ပြစ်ပခါတွေဖြစ်တယ်အပြန်လှန်တိုက်ခိုက်မှုတွေဖြစ်တယ်ဆိုတဲ့သတင်းကဒီတအောင်ပြည်သူ့လွတ်မြောက်ရေးအဖွဲ့နဲ့အများဆုံးဖြစ်နေတာကျွန်တော်တို့ကြားနေရပါတယ်သတင်းတွေထဲမှာလည်းပဲဆိုအဲ့ဒီလက်နက်ကင်ပြစ်ပခါတွေရုတ်တရက်ဖြစ်နေရတဲ့အကြောင်းတွေကဘာလဲနယ်မြေသူ့နယ်မြေကိုယ်နယ်မြေဖြတ်သန်းမှုလားအဲ့ဒီဟာဘယ်လိုပြစ်ပခါ
တွေဟုတ်ကဲ့ခင်ဗျာပြောမယ်ဆိုတော့လေတော်တော်ဟိုရှေးမဲ့တဘောလောက်ရှိတယ်ဒါပေမဲ့ကျွန်တော်တိုးရှင်းလို့ရင်ပြောလိုက်နေစင်တော့2005မှာဒီ PSLA ရလည်းနဲ့အတဲ့နောက်ပိုင်းမှာဦးတိန်စိန်ကအခုလက်ရှိသမရကဟိုလည်းနဲ့အပွဲအခမ်းအနားမှာမိကွန်ပြောတာတွေအများကြီးရှိပါတယ်အများကြီးလက်ကတိတွေအများကြီးသေးသွားတယ်ပလောင်ဒေတာဖွင့်ပြေးတွေဒါတွေလုတ်ပေးမယ်ကြီးငိမ့်မှုဖြစ်အောင်လုတ်ပေးမယ်မွေးစွာပပောင်းဒါတွေလုတ်ပေးမယ်စသဖြင့်ပေါ့လေအများကြီးကတိတွေပြေးသွားတယ်ဒါပေမဲ့ဒီလည်းနဲ့အတဲ့နောက်ပိုင်းမှာ2005ကနေဒီ2010ကြားထဲကနေကျွန်တော်တို့ပလောင်တွေကတော်တော်လေးဒုက္ခတွေရောက်သွားတယ်သူတို့စစ်ကဒီမွေးစွာတားကောင်းတွေဖြစ်သွားတယ်မွေးစွာရောင်းဝယ်ဖောက်ကားမှုတွေတော်တော်လေးများသွားတယ်တော်တော်လေးများပြားသွားတယ်ပလောင်ဒေတာမှာ not to cook out at the Nomatamoro, the Alati, Palang Dudu, the Palang Lunger, Suzy, or Pitu Sido, Nomatamoro, the Atenama Lokanari Side. Oh, Lumu Ye, Siwa Yevole, I'm a Chuchon Javi or Penya, Tama Yelebama, Yafiama Shivu, or Pusura, or Muisiwa, Pobre, or Miabiala, at a down general road, Natang Kuma, the Palang Dirama, Pianle, Lenek, and Sushamun, Pianle, Winyal, Lare, Chema. ကျွန်တော်ပလောင်လူတွေကကျိုးစိုးပြီးတော့ကျွန်တော်တို့ကိုထောက်ခံတယ်ဒီကမြွေစီဝတိုက်ချက်ပေးဖို့ဒီကလူတွေကတောင်းဆိုတဲ့အပေါ်မှာလည်းဟိုအလေးထားပြီးတော့ဒီမြွေစီဝဝတိကထားကျွန်တော်တိုက်ချက်နေတယ်တချို့နေရာမှာတော့ဒီတိုက်ပွဲဖြစ်တယ်ဆိုတာကတော့လေကျွန်တော်ကလူလူစီရင်ရလူရင်နဲ့ဒီမြွေစီဝပညာဟောပြောဝေးကိုကျွန်တော်လုပ်ရင်းနဲ့တိုက်ပွဲတွေဖြစ်တဲ့နေရာတွေလည်းတော်တော်များတယ်မြွေစီဝနဲ့
ကလုတ်တယ်ဆိုတော့အပြန်လန်ဆွဆွဲမှုတွေအများကြီးရှိပါတယ်တိုက်ဖုန်းအစူရဘက်ကလည်းပဲအဲ့ဒီလက်နက်ကိုင်အင်အားစုတွေကဒီဟာနဲ့ရမငွေရှာတယ်ဘာညာဆူပြီးတော့ပြောကြပါတယ်ဒီကိစ္စကိုဘယ်လိုပြန်ပြောချင်ပါလဲ
ဟုတ်ကဲ့ဒါတော့တို့ဆွဆွဲတယ်လို့ကျွန်တော်ပြောလို့ရတယ်ကျွန်တော်ဒီမှာအထောက်အထားတွေရှိတယ်မြန်မာတပ်မတော်လက်အောက်ခံပြည်သူစစ်တွေကငွေစီဝါဘယ်လိုပေါင်းပတ်တက်မှုရှိလဲဆိုတာကျွန်တော်အထောက်အထားတွေရှိတယ်ကျွန်တော်ဘက်ကလုံးဝယုံကြည်တယ်ကျွန်တော်လုံးဝငွေစီဝါတက်ဖို့မရှိဘူးကျွန်တော်တပ်ထဲမှာလည်းအဲ့လိုမျိုးအောင်ပတ်တယ်မှုရှိရင်လည်းကျွန်တော်ကြီးလေးတဲ့အဖြစ်တယ်ကျွန်တော်ပြေးထားတာတွေရှိတယ်ခင်ဗျ
ာကျွန်တော်စဉ်းစားမိတာကဒီတအောင်တိုင်းရင်းသားတွေအနေနဲ့မချေနှက်တဲ့အချက်တွေမူရစေဝါပို့ပြီးတော့ပြန့်နှံ့နေတဲ့ကိစ္စတွေကိုမြန်မြန်ဖြည့်ရှင်းစီရင်တဲ့ကိစ္စတွေဒီခါတွေကိုပြန်လှန်လက်ညှိုးထိုးပြီးတော့အပြန်လှန်တိုက်ခိုက်တက်ဖြတ်နေကြတာနဲ့စာရင်ဒီနိုင်ဆွေးနွေးပြီးတော့ပြည်ပောင်တွင်းကဆောင်ရွက်တာပုံမကောင်းဘူးလားဥပမာပြန်လုပ်မယ်ဆိုရင်နိုင်ငံတကာအဖွဲ့အစည်းလည်းဒီကတဆင့်ပါလာမှာပဲပေါ့ကုလသမဂ္ဂက UNODC လို့ပါလို့မကောင်းနိုင်ဘူးလားခင်ဗျာဒီအချိန်မှာ
မှန်ပါတယ်ကျွန်တော်ကလည်းအဲဒါကြောင့်တရားဝင်တွေ့ဆုံဆွေးနွေးကိုကျွန်တော်လုပ်ခဲ့တယ်2013ဇူလိုင်လမှာကျွန်တော်ပြည်내အဆင့်ကျွန်တော်လုပ်ခဲ့တယ်နောက်ပြီးတော့ကျွန်တော်ကပြည်내အဆင့်ကနေပြည်ထောင်စုအဆင့်တွေ့နိုင်ဖို့အတွက်ကဒီပြည်ခရဲ့ဆက်လုပ်နိုင်ဖို့အတွက်ဒီလောက်ထိကျွန်တော်မျှော်မှန်းထားတာရှိတယ်ဒါပေမဲ့နောက်ပိုင်းကမြန်မာတပ်မတော်တွေအများကြီးတက်လာတယ်တစ်ဖက်မှာဝန်မင်းတွေကကျွန်တော်တွေ့ဆုံဆွေးနွေးလုပ်ပြီးတော့တစ်ဖက်မှာမြန်မာတပ်မတော်တွေကအများကြီးအလုံးရင်နဲ့တက်လာပြီးတော့ကျွန်တော်ထိုးစစ်တွေဆင်တယ်ကျွန်တော်တို့လုံးဝနားလို့မရတဲ့အဆင့်ထိုးစစ်တွေဆင်တယ်တစ်ဖက်ကတစ်မျိုးတောက်ကတစ်မျိုးလုံနေတော့ကျွန်တော်တို့ကအဲ့ဒါလေးအများကြီးတန်တရာရှိလာတယ်နောက်တစ်ခုကတစ်ဖက်မှာသူတို့ပြောတာကတော့နောက်တစ်ချိန်တွေ့ရင်လည်းလက်မှတ်ထိုးရမယ်အပြစ်ခရရဲ့လက်မှတ်ထိုးရမယ်လို့ပြောတယ်ကျွန်တော်တို့ကအဲ့လိုမျိုးအပြစ်ခရရဲ့လက်မှတ်ထိုးရမယ်မထိုးရဘူးဆိုတာကြိုတင်ပြီးတော့ condition လေးကြိုတင်ပြီးတော့တတ်မှတ်ထားတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့မြင်တယ်။ကျွန်တော်လည်းပြန်ပြောတယ်။တကယ်လို့ဟိုနောက်တစ်ကြိမ်တွေးပြီးတော့ဒီခါရက်ဖြစ်လဲမထိုးမှကျွန်တော်ရပါလေကျွန်တော်ထိုးနိုင်တယ်။ဒါပေမဲ့ကျွန်တော်ကလည်း condition တစ်ခုကျွန်တော်ပေးထားတာကျွန်တော်ပြန်ပြီးတော့ဟိုတောင်းဆိုတာချင်တာရှိတယ်။ဘာလဲဆိုတော့တို့ကပြန်မေးတယ်။ဒီကျွန်တော်ပလောင်ဒေတာမှာရှိတဲ့မြန်မာတပ်မတော်တွေကိုပြန်ပြီးတော့ဟိုဆုတ်ခွာပေးဖို့ပြန်ဆုတ်ပေးဖို့ကျွန်တော်အဲ့လိုတောင်းဆိုတယ်ဆင်တော့ဒါတကယ်လို့အဲ့လိုမျိုးလိုက်လို့ပေးမယ်ဆိုရင်ကျွန်တော်လက်မထိုးဖို့တော့အခက်အခဲမရှိဘူးလို့ကျွန်တော်ပြန်ပြောတယ်။အဲအကြောင်းအရာဒီတွေ့ဆုံဆွေးနွေးရတော့ဟိုကျွန်တော်တို့မဖြစ်ပင်တဲ့အခုတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်ဆိုတာကျွန်တော်တို့ကတို့ပြန်ပြောတယ်။တစ်ဆက်တည်းကျွန်တော်တို့ထပ်ပြီးတော့ကိုတော်ကလာကျွန်တော်ကြည့်ပေးနေတာတော့ကျွန်တော်တို့လည်းတိန့်ဆိုင်ကအခုဒီလစက်တင်ဘာလ6ရက်နေ့ကျွန်တော်စာပို့ထားတယ်တရားဝင်စာပို့ထားတယ်။ဒီအခုစစ်ပွဲတွေဖြစ်နေရတော့ရှော့နိုင်ဖို့အတွက်စီစဉ်လေးရှော့နိုင်ဖို့အတွက်ကကျွန်တော်တို့တရားဝင်စာတွေပို့ထားတာရှိရတယ်။ဒီစာကိုလည်းကျွန်တော်မဟာမိတ်တွေတပ်ပေါင်းစုကိုလည်းကျွန်တော်မိတ်တူတွေပေးထားတာရှိတယ
်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တူယုံကြည်ရာခန္ဓာကိုနားဆင်ကြရပါမယ်အခုတစ်ပတ်တူယုံကြည်ရာအစီအစဉ်မှာတော့ American ပြည်ထောင်စုမှာ Fulbright ပညာသင်ဆုနဲ့ပညာသင်ကြားနေတဲ့ဒေါက်တာဇော်ဝေထုရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မန်မိုးဖြူတင်ဆက်ထားပါတယ
်။ဒီနေရာကိုဆက်ကျမကိုလေးပါလာတဲ့အားရမယ်။ကျွန်တော်တို့လူမှုဘဝတွေရဲ့အဲဒီဟာနဲ့ယဉ်ထဲမှာဖြစ်ပေါ်မိတဲ့အတွေ့အမြင်တချို့ကိုပဲပြန်ပြောပြဖို့စဉ်းစားမိပါတယ်။ပထမဆုံးအနေနဲ့စဉ်းစားမိတာကကျွန်တော်လှုပ်တင်ဆရာဝန်ဘဝတော့အဖြစ်ပြက်ကလေးတစ်ခုပါ။ဒီနေ့မှာပြင်းထန်တဲ့အားရချိုတဲ့မူယောဂဝေနာခံစားနေရတဲ့ကလေးတယောက်စီးဝင်ကိုရောက်လာပါတယ်။အဲ့ဒီအချိန်မျိုးမြင်ရတော့ဘလောက်ချိန်နေစိုးနေတဲ့ကလေးတွေအပြင်မှာဘလောက်များရှိနေလိုက်မလဲ။ဒီကလေးရောစီးဝင်ဟာဆင်းသွားပြီးတဲ့နောက်အားရပြေအောင်စားစရာမရှိရင်ဘလုံးလုံးများပြန်ကောင်းမှမလဲ။ဒီလိုကလေးပေါင်းများစွာကိုစီးဝင်ရောက်လာတော့မှစီးကူရတာမျိုးမဟုတ်ပဲချိုတင်ပြီးကူညီခဲ့စေပေးနိုင်တဲ့နေရာမှာဆိုရင်သိကောင်းပါပဲလို့တွေးခဲ့မိတယ်။အဲ့လိုတွေအဲ့လိုယုံကြည်ချက်တွေနဲ့ပဲ
ကျွန်တော်ကုလသမဂ္ဂအဖွဲ့ရီမှာအလုပ်လုပ်ဖြစ်ခဲ့ပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရေးခါအစီအစဉ်မှာပြည်ခင်များနဲ့ကလေးများအတွက်အာဟာရအစီအစဉ် HIV TB ဝေနာရှင်များနဲ့သူတို့ရဲ့မိသားစုတွေအတွက်အာဟာရအစီအစဉ်တွေမှာအလုပ်လုပ်နေတော့2008ခုနှစ်နာဂစ်မွန်နိုင်တိုက်တော့အရေးပေါ်ကူညီခဲ့တဲ့အတွက်ကိုအွန်လိုင်းတိုက်ပြီး3ရက်အတွင်းမှာ ARA ခံကိုဆင်းခဲ့ပါတယ်။အတိဒုက္ခအလွန်ရောက်နေတဲ့လူတွေမှာစားစရာအစာအာဟာရလုံးဝပြတ်တောက်နေပါပြီ။စာဟာရရရှိဖို့ကအဲ့ဒီချိန်မှာအလွန်အလွန်ကိုအရေးတကြီးလိုအပ်နေခဲ့ပါတယ်။ကုလသမဂ္ဂရဲ့လူရန်မှုနဲ့အရန်နဲ့စားနိုင်တဲ့အရေးပေါ်ဟာရတုပ်တွေ၊နောက်ကလေးတွေအတွက်ဟာရမြင့်ဘစ်ကစ်တွေနဲ့စံတန်းချိန်ပေါင်းများစွာကိုလူများလက်ထဲရောက်အရေးပေါ်စီစဉ်ဝင်းကားပေးနိုင်ခဲ့ပါတယ်။အဲ့ဒီချိန်ဒီတုန်းကဆိုရင်နေ့တိုင်းကမနေ့9နာရီခွဲလောက်ကနေညသကောင်ကျော်လောက်ထိမနာတမ်းကျွန်တော်တို့တွေလုပ်ခဲ့ကြပြီးမှမမောနိုင်ပါဘူး။ဟာရရဲ့တက်ဆက်ကိုဘယ်လောက်ထိအရေးပါလဲဆိုတာကိုကိုယ်ရည်ရင်တဲ့အထိပြင်ငံစားခဲ့ရတယ်လို့ကိုနိုင်ငံသားလူပေါင်းများစွာထိခိုက်ခံစားရတဲ့အချိန်သူတို့အလိုအဆုံးအချိန်မှာကိုတက်နိုင်တဲ့နေရာကဏ္ဍလေးကနေကူညီပေးနိုင်ခဲ့တဲ့ကိုရည်တည်ချက်ကိုလည်းယုံကြည်အမှတ်ရနိုင်မိပါတယ်။နောက်အမှတ်ရမိတာတစ်ခုကကျွန်တော်ကုလသမဂ္ဂကလေးများရဲ့ပုံငွေအဖွဲ့မှလုပ်တော့တိုင်းနိုင်ငံလုံးတိုင်းတာနဲ့ဆောင်ရွက်တဲ့ဖာရာစီစဉ်များကိုဆောင်ရွက်ရင်းနဲ့ပုပ္ပဟနီကရွာလေးတရွာမှာဆိုရင်သာသမီ9ရောင်မွေးဖွားခဲ့တဲ့မိခင်တယောက်ကပထမကလေး4ဦးစလုံးကပငယ်နာယောဂနဲ့တည်ဆုံးခဲ့ရပြီးတော့နောက်ဆုံးကိုဝင်ကြတော့မှကိုဝင်ဆောင်အာဟာရဆောင်ရှားမှုအစီအစဉ်ရပေးတဲ့ဗီတာမင် B1 ဆေးကြားလေးတွေတောက်ရပြီးအဲ့ဒီကလေးကြတော့မှပဲ B1 ချို့တဲ့ပငယ်နာယောဂနဲ့မတည်ပဲအသက်ရှင်နေတဲ့အကြောင်းကိုကျေးဇူးတင်ပြောပြကြုံခဲ့ရပါတယ်။အဲ့ဒီတော့ကိုယုံကြည်မှုနဲ့ပါဝင်လို့ဆောင်ခဲ့တဲ့ပြည်သူ့ကျမ်းမှာအာဟာရဆောင်ရှားမှုရဲ့ကလေးပေါင်းများစွာအသက်ပေါင်းများစွာကိုအနိုင်နဲ့အကျိုးကျေးဇူးတွေအတွက်ကိုပို့ပြီးတော့ယုံကြည်အားတက်စေခဲ့ပါတယ်။နောက်မြင်မိတာတစ်ခုကတော့တက်ကြီးရွယ်ဦးများဘဝနဲ့ပတ်သက်ပြီးတော့ပါ။မင်းဝင်းမရှာနိုင်တော့တဲ့တက်ကြီးရွယ်ဦးတွေအနေနဲ့ American ပြည်တော်စုမှဆိုရင်တက်ကြီးရွယ်ဦးများအတွက်အာဟာရစီစဉ်အောင်ပါ။စားစာအာဟာရအတွက်လူကုန်တိတ်ခါရှိစွာလေးနေနိုင်ကြပါတယ်။အချို့အားဖြင့်ပြောရမယ်ဆိုရင်တော့နောက်မွေးဖွားလာမယ့်မျိုးဆက်လေးတွေကြာရင်သူ့ဘဝအစအမိဝမ်းနှမ်းမှခဲရအာဟာရမပြည့်စုံတဲ့အမိဝမ်းချတိုင်းမျိုးကိုအချို့ဆုံးရစီကျင်တော့ပါဘူးအလားတူပဲနေဝင်စည်းစာရွယ်ထောက်ပံ့မဲ့နေတဲ့အဖိုးအဖွားတွေကိုလည်းအသက်ဆက်ဖို့အစာအာဟာရလေးတစ်နက်စာအတွက်နောက်ဆုံးချိန်ထိနေ့စဉ်နဲ့အမျှခိုးရမယ်နေတဲ့ဘဝရင်းမဖြစ်နေစီကျင်တော့ပါဘူးဖယ်စွန်းနဲ့ခုနှစ်ခု၈ခုလောက်ပဲအများဆုံးနေထိုင်ခွင့်ရရှိထားကြတဲ့လူဘဝခဏမှာနေရာအသီးသီးမှာလုံဆောင်နိုင်စွာရှိနေကြတဲ့သူတွေအနေနဲ့လည်းလူသားအလုံးရဲ့အသက်အတွက်အရေးကြီးလာတဲ့အာဟာရနဲ့အဲ့ဒီအတွက်လူကုန်တိတ်ခါရှိစွာအသက်ရှင်နေပါနိုင်မယ့်အစီအစဉ်လေးတွေကိုမိမိတို့နဲ့ထပ်တူသဘောထားပြီးစိတ်ကောင်းနှလုံးကောင်းနဲ့မေတ္တာတစ္ဆာအပြင်နဲ့ပါဝင်လှူဆောင်ပေးနိုင်ကြမယ်ဆိုရင်ကျွန်တော်တို့အားလုံးရဲ့အိမ်မက်ဖြစ်တဲ့ကျမ်းမာတဲ့လူကုန်တိတ်ခါရှိစွာနေနိုင်တဲ့မင်္ဂလာတရားနဲ့ပြည့်စုံတဲ့မြမလူကောင်တစ်ခုဖြစ်လာဖို့အထောက်အပံ့ဖြစ်လို့ဒီကြားလို့ပြန်ပြီးပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA ကနေဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အိန္ဒိယဝန်ကြီးချုပ်တဲ့နရင်ဒရာမိုဒီဟာဝန်ကြီးချုပ်ရာထူးကိုလက်ခံယူပြီးတိတ်မကြခင်မှာပဲသူ့ဆိုရအဖွဲ့အဓိကဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စတွေကိုရွေးထုတ်နိုင်ခဲ့ပါတယ်။အဲဒီမှာအခြေခံအဆောက်အုံတွေနဲ့စွန့်ရင်လုံခြုံမှုတွေတိုးတက်အောင်လုပ်ဖို့ပြည်တွင်းထုတ်ကုန်အားကောင်းလာစေဖို့နိုင်ငံသားယင်းနီးမြုပ်နှံမှုတိုးမြင့်ဖို့နဲ့အိန္ဒိယနိုင်ငံတွေနဲ့အင်ဒိုပစိဖိတ်ဒေသမှာအိန္ဒိယနိုင်ငံရဲ့မဟာဗျူဟာကျတဲ့အခန်းကဏ္ဍကိုချဲ့ထွင်သွားဖို့တွေပေါင်းပါတယ်။အိန္ဒိယနိုင်ငံရဲ့အနီးကပ်ဆုံးလှုပ်ဖော်ကိုင်မက်တွေကတနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကလည်းအိန္ဒိယနိုင်ငံရဲ့အဲ့ဒီရည်မှန်းချက်တွေအတော်များများနဲ့တူညီမှုရှိပြီးအဲ့ဒီရည်မှန်းချက်တွေအောင်မြင်အောင်အိန္ဒိယနိုင်ငံနဲ့အတူလှုပ်ဆောင်သွားဖို့စောင့်မျှော်နေပါတယ်။အိန္ဒိယနဲ့အမေရိကန်နိုင်ငံဆက်ဆံရေးဟာအမေရိကန်ပြည်ထောင်စုအတွက်အလွန်ကိုအရေးကြီးပြီးအတိတ်ပဲရှိသလိုအခုချိန်ဟာဒီအခွင့်အလမ်းတွေကိုအမိရဆုပ်ယူနိုင်ဖို့အတွက်အခိုက်အတန့်ဖြစ်ပါတယ်ဒီလိုအခွင့်အလမ်းတွေကိုအမိရဆုပ်ယူနိုင်ဖို့အတွက်မိမိတို့အနေနဲ့အ ိန္ဒိယနိုင်ငံကလှုပ်ဖော်ကင်ဘတ်တီနဲ့အတူနီနီကက်ကလှုပ်ဆောင်သွားနိုင်ရမှာဖြစ်တယ်လို့တောင်အာရှနဲ့အလယ်အာရှရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးနီရှာဒေးစီဘစ်ဘောကပြောပါတယ်နိုင်ငံစီးပွားရေးဆက်ဆံမှုဟာဆက်လက်တိုးချဲ့လာနေပြီးအမေရိကန်ကုမ္ပဏီတွေကလည်းအိန္ဒိယနိုင်ငံကအခွင့်အလမ်းတွေကိုစိတ်ဝင်စားနေစေဖြစ်ပါတယ်အိန္ဒိယနဲ့နိုင်ငံကုန်သွယ်မှုဟာ2003ခုနှစ်နဲ့2013ခုနှစ်အတွင်းအမေရိကန်ဒေါ်လာ86ဘီလီယံတိုးလာခဲ့ပြီးတော့အမေရိကန်နိုင်ငံမှာအိန္ဒိယရဲ့ယင်းနှိမ့်နှံမှုဟာ2012ခုနှစ်အတွင်းအလုတ်ကင်တသိန်းလောက်ကိုပံ့ပိုးနိုင်ခဲ့ပါတယ်နိုင်ငံကုန်သွယ်ရေးတိုးလာနေတဲ့အချိန်ထဲမှာပဲအမေရိကန်နဲ့အိန္ဒိယနိုင်ငံတို့ဟာသိပ္ပံနည်းပညာနဲ့စွမ်းအင်ကဏ္ဍတွေလိုနယ်ပယ်အသစ်တွေမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေဖွံ့ဖြိုးအောင်လှုပ်ဆောင်လာနေပါတယ်တန်းစင်တဲ့စွမ်းအင်တိုးတက်ထုတ်လုပ်ဖို့အကျိုးတူဆောင်ရွက်နေတာမှာမိမိတို့ရဲ့စွမ်းအင်ဌာနနဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီတို့နဲ့ပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်မိမိတို့အတော်လေးကိုလှုပ်ဆောင်နိုင်ခဲ့ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဘက်စ်ဝေါ်ကပြောပါတယ်အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ဟာပင်မဓာတ်အားလိုင်းတွေကနေမဟုတ်ပဲပြန်လည်အသုံးပြုနိုင်တဲ့စွမ်းအင်ထုတ်လုပ်နိုင်တဲ့ဤပညာတွေကိုအသုံးပြုပြီးအခုချိန်မှာလျှက်စစ်မီမရတဲ့ဒါမှမဟုတ်နည်းနည်းပဲရတဲ့အိန္ဒိယပြည်သူတန်း400ကိုစွမ်းအင်ရရှိစေဖို့ပြန်လည်အသုံးပြုနိုင်တဲ့စွမ်းအင်တစ်ခုပူရဲတိဆောက်နိုင်ဖို့အတွက်ဖြစ်နိုင်ခြေကိုလည်းကြည့်နေကြပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးသာယာဝါပြောရေးနဲ့ထိငိမ့်မှုတိုးတက်လာစေဖို့အိန္ဒိယနိုင်ငံရဲ့ကြိုးပမ်းချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အတိမတ်ပြပါတယ်ဒါပြင်တောင်အာရှဒေသမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးရှိလာအောင်အိန္ဒိယဝန်ကြီးချုပ်နရေန္ဒရာမိုဒီကတွန်းအားပေးလှုပ်ဆောင်နေတဲ့အပေါ်မှာမိမိတို့အနေနဲ့ကြိုဆိုပြီးဒီကြိုးပမ်းအားထုတ်မှုကိုမိမိတို့တက်နိုင်တဲ့ဘက်ကပံ့ပိုးကူညီသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံအတွက်ရောအိန္ဒိယနဲ့အမေရိကန်အကျိုးတူဆောင်ရွက်မှုအတွက်ပါအရေးကြီးတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီချမှတ်တဲ့ဦးတည်ချက်တွေအမြင်နေနဲ့ညီမှန်းချက်တွေအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အလွန်ကြီးမားတဲ့မျှော်လင့်ချက်တွေရှိတယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဘစ်ဝေါ်ကပြောကြားသွားကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VO ရဲ့အာပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုဦးဆန်မိုးဝေကကြီးညာပေးပါမယ်။
အမေရိကန်သမ္မတဘရက်အိုဘားမားဟာအရှေ့အလယ်ပိုင်းဒေသမှာလှုပ်ရှားနေတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုစစ်ရေးအရတိုးချဲ့အရေးယူဆောင်ရွက်ဖို့ရှိတဲ့သူ့ရဲ့အစီအစဉ်ကိုချပြဖို့ပြင်ဆင်ထားပါတယ်။သမ္မတအိုဘားမားဟာမကြာခင်အချိန်ပိုင်းအတွင်းမှာစစ်သွေးကြွတွေကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားအပေါ်ဘလို့ချင်းချမှုတွေပြုလုပ်နေတယ်လဲဆိုတာနဲ့သူ့အနေနဲ့ဘလို့တိုက်ခိုက်ချေမှုန်းသွားမယ်ဆိုတာကိုပြောပြမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်ကနေရုရှားတပ်3ပုံ2ပုံကျော်ကိုရုရှားဘက်ကပြန်ပြီးတော့ရုတ်သိမ်းသွားပြီးပြီလို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုပါတယ်ရုရှားလူလာတဲ့ခွထွေရေးသမားတွေနဲ့အတူတိုက်ဖို့အတွက်ယူကရိန်းနိုင်ငံတဲကိုဝင်ရောက်လာတဲ့ရုရှားတပ်80ရာခိုင်နှုန်းလောက်ရုရှားဘက်ကိုပြန်သွားကြပြီဆိုတဲ့ထောက်လှမ်းရေးသတင်းရရှိကြောင်းဘရူးနေရုပ်မြင်သံကြားပေါ်မှာပြသတဲ့ဝန်ကြီးအဖွဲ့အစည်းအဝေးမှာသမ္မတပိုရိုရှန်ကိုကပြောကြားခဲ့တာပါရုရှားအနေနဲ့သူ့နိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်လာမှုအစ်စ်တွေကိုတုံ့ပြန်သွားမှာဖြစ်တယ်လို့သမ္မတဗလာဒီမီယာပူတင်ကဘရူးနေမှာပြောဆိုလိုက်တယ်လို့ယူကရိန်းနိုင်ငံမှာဖြစ်ပွားနေတဲ့အထူးကြုံနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။ဒါဟာ NATO ကိုပြန်ပြီးတော့အသက်သွင်းနေတဲ့လုပ်ရဖြစ်တယ်လို့ပြောဆိုပါတယ်။ Scotland နဲ့ကို UK နိုင်ငံအတွင်းကခွဲထွက်ပြီးတော့သူ့ကိုစိတ်ထိခိုက်အောင်မလုပ်ကြဖို့အတွက်ဝန်ကြီးချုပ် David Cameron က Scott လူမျိုးတွေကိုတောင်းပန်ပြီးတော့ရှေ့သတင်းပတ်မှာပြစ်လို့မဲ့ဆန္ဒခိုင်ဝဲကျင်းပရင် UK နိုင်ငံအတွင်းမှာပဲဆက်လက်နေရေးဘက်ကမဲထည့်ကြဖို့တိုက်တွန်းသွားပါတယ်။
ကြတာပရင်းနေမနက်ဖက်နိုင်ငံတကာသတင်းချင်းချုပ်ကိုဥဆံမိုးဝေကြီးညာခဲ့တာဖြစ်ပါတယ်ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Sidra Franklin ဖြစ်ပါတယ်ကြတာပရင်းနေမနက်6ဖက်6နိုင်ရနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.